စကိုင်းတိုင်းကမလူမျိုးနဲ့မလဲတိုက်နယ်အတွင်ကဗစီစီကျေးရွာကိုစစ်ကောင်စီတပ်တွေကဒီကနေ့မနက်ပိုင်းမှာ၄ချောင်းကနေ၂ချောင်းပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ဒေသခံတွေနဲ့ကာကွယ်ရေးတပ်ဖွဲ့ဝင်တရားထက်မနည်းသေဆုံးတယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်ခဲ့သူတွေကပြောပါတယ်တရားရသူလည်းအနည်းဆုံး25ယောက်ထပ်မင်းရှိတယ်လို့ဆိုပါရယ်စစ်ကောင်စီကဒီကနေ့ညနေပိုင်းမှာလဲအဲ့ဒီနေရာကိုလေဆောင်ကနေနောက်ထပ်တစ်ကြိမ်ထပ်မံတိုက်ခိုက်ခဲ့ပေမဲ့ထိခိုက်ဒဏ်ရာရတာတော့မရှိဘူးလို့ဆိုပါရယ်ဒီကြောင့်တရင်ပြပုချက်ကိုအခြေခံပြီးကိုစုံဝင်းလိုင်ကပြောပြပေးပါရှင
်ဒီကနေ့ April 17ရက်မနက်9:45မိနစ်အချိန်လောက်မှာစစ်ကောင်စီတပ်တွေဘက်ကတိုက်ခိုက်ရေးဂျက်လေယာဉ်နဲ့လာရောက်ပစ်ခတ်ခဲ့ပြီးနောက်ထပ်5မိနစ်လောက်အကြာမှာပဲ MI-35 တိုက်လေယာဉ်ဒစီထရောက်လာပြီးထပ်မံပစ်ခတ်ခဲ့တာလို့ဒေသကာကွယ်ရေးတပ်ဖွဲ့ဝင်တချို့ကပြောပါတယ်ဒီပစ်ခတ်မှုဟာမလဲတိုက်နယ်အတွင်းမှာပထမဆုံးလေကြောင်းတိုက်ခိုက်ခံရတာဖြစ်ပြီးတော့ဒေသကာကွယ်ရေးတပ်ဖွဲ့ဝင်နဲ့ဒေသခံစုစုပေါင်း100ကျော်တဲ့မင်းနဲ့တည်ဆုံခဲ့တယ်လို့ကုညီကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်ခဲ့တဲ့မလဲတိုက်နယ်ပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ခံကိုပလာကြီးကပြောပါတယ်တေဆုံသူတွေတဲ့ကလေးငယ်တွေပါဝင်တယ်လို့အများစုကဒေသကနေဖြစ်ကြတယ်လို့ဆိုပါတယ်အန်ယူဂျီဂျာကာလာမျိုးသားညီညွတ်ရေးအစိုးရရဲ့ပြည်သူ့အုပ်ချုပ်ရေးယုံဖွင့်ပွဲလုပ်နေချိန်မှာလာရောက်ပစ်ခတ်ခဲ့တာဖြစ်ပြီးသူ့ရဲ့အနောက်ဘက်မှာရှိတဲ့မိုင်းနေတူလောင်ထားတဲ့ဂိုဒေါင်ကပါပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့ကိုပလာကြီးက VOA ကိုပြောပြပါတယ
်အခြေလိုက်ကတော့တော်များတယ်ဗျတော်များတယ်ဆိုတော့ဆမ်းမကြီးရတော့ကြာကြော်မယ်ချင်းတရားကြော်လောက်တယ်ဗျပြောတယ်ဆိုတော့ကျွန်တော်အလောင်းမြလည်းတော်တော်ကြီးရောဝင်ကောက်လို့ရတယ်လို့ကောက်ပြီးရွှေ့ထားတယ်ခေါ့နော်အတိအကျတော့ဒီတော့ကအတိအကျမသိရသေးဘူးဗျတော်တော်ကြီးကျွန်တော်တို့ကောက်ရထားတဲ့ကလေးအလောင်း6လောင်းတွေ့ထားတယ်ဗျတခြားတော့ဟိုဟိုလိုဘယ်လိုပြောရမလဲသူအစားလေးတွေပဲရလိုက်ကြတယ်ရှိတယ်တော်တော်ကြီးတွေ့ထားတဲ့ကလေးအလောင်းကတော့6လောင်းဗျရုံးရဲ့နောက်မှာကကျွန်တော်တို့မိုင်းထားတဲ့နေရာတစ်ခုရှိတယ်ဗျအဲမိုင်းကူတော်လေးတစ်ခုရှိတယ်အဲဒီမိုင်းကူတော်ဟို꿰တာလည်းပါတယ်ခေါ့နော်꿰တော့ကျွန်တော်တို့တော့လည်းဒီမဆွဲနိုင်ဘူးဒီလည်းမနှိမ့်နိုင်ဘူးဖြစ်တော့အလောင်းကလည်းဦးဆောင်တော့အရေးကကလည်းကျွန်တော်အထူးကြမသိလိုက်ရတာလ
ားဒီလေကြောင်းတိုက်ခတ်မှုကြောင့်သေဆုံးသူတွေထဲမှာဒေသခံအများအပြားပါပြီးတော့ပြည်သူ့ကာကွယ်ရေးနဲ့အုပ်ချုပ်ရေးအဖွဲ့တွေကအဖွဲ့ဝင်တွေနဲ့တာဝန်ခံ40ကျော်လောက်ပါတယ်လို့ကိုပလာကြီးကပြောပါတယ
်ဒေသခံတွေများတယ်ဗျဒေသခံတွေများမယ်နောက်ဒီတိုင်းနယ်ပါအဖတာဝန်ခံပါမယ်နောက်ဒီပါလာဖတ်တာဝန်ခံတွေလည်းပါတယ်နောက်ကျွန်တော်တို့ပါကတိုင်းနယ်ပါကဖတ်တာဝန်ခံတယောက်လည်းပါသွားတယ်ဗျအများကြီးကတော့ဒေသခံတွေအများကြီးကိုပါတာကြ။ပါတာကတော့ကျွန်တော်တို့ခံမှတ်ကြီး40လောက်ပါပဲကြ။တခြားရွာတွေကပါကမတောင်ကန်ကြီးပါလာမတောင်ကန်ကြီးပါမတောင်ကန်ကြီးရောဆိုတော့ဟို40ရွာလောက်ပါတယ်ကြ။ကျွန်တော်တို့ပြည်သူတွေကကလေးတွေနဲ့ပြည်သူတွေပဲကြ။တ
ည်ဆုံးသူအရေးအတွက်စီရင်အတိအကျကိုတော့ VOA ကတိကျအတိမပြုနိုင်ပါဘူး။အခုတိုက်ခတ်မှုနဲ့ပတ်သက်လို့စစ်ကောင်စီကို VOA မြန်မာပိုင်းကဆက်သွယ်ဖို့စူးစမ်းပေမဲ့ဆက်သွယ်လို့မရခဲ့သလိုအခုချိန်ထိသတင်းထုတ်ပြန်တာမရှိသေးပါဘူး။ဒီကနေ့ကျင်းပတဲ့ပြည်သူ့အုပ်ချုပ်ရေးယုံဖွင့်ပွဲကိုဗစီကြီးကျေးရွာကနေအပါအဝင်အနီးအနားမှာရှိနေတဲ့ကျေးရွာကပြည်သက်150ကနေ200အကြားလောက်တက်ရောက်ခဲ့တယ်လို့အခမ်းအနားစီစဉ်သူတွေကပြောပါတယ်စစ်ကောင်စီကလေကြောင်းကနေပစ်ခတ်ပြီးနိုင်ဝဲလောက်ကြာပြီးမှဖြစ်ပွားတဲ့နေရာကိုဝင်ပြီးအဲ့ဒီမှာပိတ်မိနေတဲ့သူတွေကိုကယ်ထုတ်တာနဲ့ဒဏ်ရာရသူတွေကိုနှိစက်ရာစေကုနိုင်မဲ့နေရာတွေကိုပို့ပေးတာတွေလုပ်ပြီးဒေသကနေစစ်ရှောင်နိုင်ဖို့စီစဉ်ပေးပြီးမှတေဆုံးသူအလောင်းတွေကိုကောက်နိုင်တယ်လို့ကုညီကယ်ဆယ်ရေးလုတ်ခဲ့ကြတဲ့အခြေအနေနဲ့ပတ်သက်ပြီးတော့လဲကိုပလာကြီးကပြောပြပါတယ
်ပြစ်ပြီးတော့အနည်းဆုံးနိုင်ဘွက်လောက်နေမှကျွန်တော်တို့ဝင်ရဲတာဗျဝင်ရဲတော့အဲမှာပိတ်မိနေတဲ့လူမျိုးဖဲ့ထုတ်ရတယ်ဒဏ်ရာရတဲ့လူမျိုးလည်းဆွဲထုတ်ရတယ်အဲမနိုင်လောက်ဖဲ့ထုတ်ပြီးမှကျွန်တော်တို့အဲဖြစ်တဲ့အချင်းဖြစ်တဲ့နေရာကိုသွားကြည့်ရတာအဲမှာရောက်သွားတော့အကုန်လုံးပြန့်ကျဲနေရပေါ့နော်အလောင်းတွေလည်းပြန့်ကျဲနေတယ်မိရဲ့လည်းလောင်းနေတယ်အဲမှာဟိုနောက်မှမိုင်းကူောင်တဲ့ကမိုင်းညံလည်းအဆက်မပြတ်ပေါက်ကွဲနေတော့ကျွန်တော်လည်းအတော်နဲ့ကျေလောင်းလို့ဆွဲထုတ်လို့မရတာ ਨੇ နေကင်းပိုင်းလောက်မှာလည်းကျေလောင်းဆွဲထုတ်နိုင်တာကြဖြစ်တာကတော့9နာရီခွဲလောက်ကစားဖြစ်တာဒါပေမဲ့ကျေလောင်းအလောင်းတွေဆွဲထုတ်နိုင်တဲ့ချိန်ကြီးတော့ဟို7နှစ်လောက်မှာကျေလောင်းဆွဲနိုင်တာက
ြပြည်သူ့အုပ်ချုပ်ရေးအဖွဲ့ရုံးဖွင့်ပွဲကိုတာရောက်ခဲ့သူတူကလည်းသူ့မျက်မြင်တွေ့ကြုံခဲ့ရတဲ့အခြေအနေကိုအခုလိုပြောပြပါတယ
်ကျွန်တော်တို့ဇွန်နေ့က2မိုင်3မိုင်လောက်ပဲဝေးတယ်ဖွင့်ပွဲဖိတ်တော့ကျွန်တော်တို့ကသွားတယ်သွားတော့အဲ့လမ်းတဝက်မှာရင်ပဲကျွန်တော်တို့ကရင့်နေကြတယ်။ကိုယ်ကဓာတ်တိုက်ကြည့်တဲ့အတွက်ကျွန်တော်တို့ကတိုးလို့မရဘူး။ဓာတ်ပိုက်ကပြန်သွားပြီးမှအခုရုံးကြည့်တဲ့နေရာကိုဓာတ်ပုံရကြည့်ပြန်လာတာ။ MI-35 ကနေလာပြစ်သွားတာ။ရဲရဲစက်စက်ပြစ်တာ။တက်တက်လေးရတော့ကြောင့်မြင်နေရတာ
။မနေ့ပိုင်းကတိုက်ခတ်ခံခဲ့ရတဲ့နေရာကိုပဲစစ်ကောင်စီကညနေ 9:00 ခွဲနဲ့ 6:00 ကြားမှာတိုက်လေရင်တွေအချိန်ချင်းပြန်ဝဲပြီးဘုံးစစ်နှလုံးကျဲခဲ့တယ်လို့မျက်မြင်သက်တွေက VOA ကိုပြောပါတယ်။မလဲတိုက်နယ်အတွင်းမှာဒါဟာပထမဆုံးအခြေလေးချောင်းကနေအကြီးကျယ်တိုက်ခတ်ခံရတာဖြစ်တာကြောင့်ပစီကြီးကျေးရွာအပါအဝင်ပတ်ဝန်းကျင်ကကျေးရွာ16ရွာလောက်ကဒေသခံတွေစစ်ဆောင်နေကြရတယ်လို့ကိုပလာကြီးကပြောပါတယ်
လူတွေကတော့တီတူတွေကတော့မရှိတော့ဘူးဗျမရှိတော့ဖြစ်သွားပြီဒီမှာဒေသကဝေးအဖွဲ့လေးတွေကိုရဒီအလောင်းတွေကိုကောက်ပြီးတချိုးနေတယ်နော်မိတချိုးနေတာပေါ့နော်ဒီတချိုးနေတဲ့အဖွဲ့လေးတွေလည်းရှိတော့မှာဗျညွာတော့ပြက်လူကြီးသွားဖြစ်သွားတာပေါ့ဗျာဒေနာညွာတွေလည်းပြီးကြတယ်16ညွာလောက်ကတော့ပြီးနေရတာဖိလန်တာပေါ့ဗျာကျွန်တော်တို့ဒီဘက်ညမှာဒါမျိုးဒီကြောင်တက်ခဲမှုကဒီချိန်မှလည်းချက်ကြည့်ရမဟုတ်တော့ဒီကရွာတွေကလည်းကြောက်ကြတယ်ဗျအကုန်လုံးဒေသခံတွေလည်းထွက်ပြေးတယ်လို့ထွက်ပြေးပါတော့
ကမ်ဘလူမျိုးနဲ့အတွင်းကဇင်းရွာနောက်ပိုင်းကိုအပြီလ9ရက်နေ့ကစစ်ကောင်စီကလေကြောင်းပစ်ခတ်မှုတစ်ကြိမ်ပြုလုပ်ခဲ့ပေမဲ့ထိခိုက်မှုတော့မရှိခဲ့ပါဘူးစစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကပစ်ခတ်တိုက်ခိုက်မှုတွေကြောင့်စကိုင်းတိုင်းအတွင်းမှာသေဆုံးသူတွေနဲ့အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ဆောင်ရေးအတွက်ဟာတစ်နှစ်တည်းတစ်နှစ်ပိုပြီးတိုးလာနေပါတယ်